အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ကြရအောင်ပါထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်းသားသတင်းတောက်တွေကစူးစီးတင်ဆက်ပေးနေတာဖြစ်ပါလိမ့်ရှင
်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါ BNI ဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောက်မှာနားဆင်ရမှာတွေကတော့မွန်ပြည်နယ်ဝင်းကြီးချုံနဲ့တနင်္သာရီတိုင်းဒေသကြီးလွတ်တော်ဥက္ကဋ္ဌဒူဥက္ကဋ္ဌတို့ကိုစစ်ဆေးဖို့ဆိုပြီး NLD အဖွဲ့ချုပ်ကနေလေးလာတုံးသက်ရေးအဖွဲ့ကိုဖွဲ့စည်းလိုက်ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းအတွင်းတိုက်ပွဲတွေကြောင့်မွန်ဂိုဖောင်ဆိုင်ဒေသခံတပ်သားနီးပါးခံဟာတရုတ်နိုင်ငံဘက်ကိုစစ်ဘေးတိမ်းရှောင်နေကြရတဲ့ဆိုတာနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဘဟုကနေရွေးချယ်ချပေးလိုက်တဲ့ကိုယ်စားလှယ်လောင်းကိုမွန်ပြည်နယ်ကချောင်းဆုံမြို့နယ် NLD ပါတီဝင်တို့ကနေကန့်ကွက်ဆန္ဒပြခဲ့ကြတဲ့အကြောင်းတွေကိုကြားကြရမှာပါရှင
်ကျမကနူပန်ပါသတင်းတွေကိုနိုင်ကွင်းအိမ်နဲ့အတူတင်ဆက်သွားမှာပါအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကနေမွန်ပြည်နယ်ဝင်ကြီးချုပ်နဲ့တနင်္သာရီတိုင်းဒေသကြီးလွတ်တော်ဥက္ကဋ္ဌဒူဥက္ကဋ္ဌတို့ကိုစစ်ဆေးဖို့ဆိုပြီးလိလာသုံးသက်ရေးအဖွဲ့တစ်ဖွဲ့ကိုနိုဝင်ဘာလ28ရက်နေ့ရက်စွဲနဲ့ဖွဲ့စည်းလိုက်ပါတယ်လိလာသုံးသက်ရေးအဖွဲ့ဟာ NLD ဘဟုအလုံးမှုဆောင်အဖွဲ့ဝင်ဦးညံဝင်းကအဖွဲ့ခေါင်းဆောင်အဖြစ်ဒေါက်တာမျိုးညွန့်နဲ့တရားလွတ်တော်ရှိနေဦးကျော်ဟိုးတို့ပါဝင်ပါတယ်စစ်ဆေးမဲ့အကြောင်းအရာဘယ်လိုစစ်ဆေးသွားမလဲဆိုတာကိုတော့ NLD ဘက်ကထုတ်ပြန်ထားခြင်းမရှိပေမဲ့အပြောင်းအလဲလုံးမဲ့ကိစ္စနဲ့ပြည်내အတွင်းဝေဖန်ခံနေရတဲ့ကိစ္စတွေနဲ့ဆက်ဆက်မှုရှိနိုင်တယ်လို့သုံးသပ်နေကြပါတယ်မွန်ဝင်ကြီးချုပ်ဟာဝင်ကြီးတာဝန်ယူခဲ့တဲ့ကာလအတွင်းမှာလွတ်တော်တက်ဖို့ပြက်ကွက်တဲ့ကိစ္စပြည်내စီမံကိန်းကော်မတီဖွဲ့တဲ့နေရာမှာစီးပွားရေးလုပ်ငန်းရှင်တွေကိုထက်သွင်းထားတဲ့ကိစ္စစီးပွားရေးလုပ်ငန်းရှင်တွေနဲ့မကြာခဏတွေ့ဆုံနေတဲ့ကိစ္စတွေနဲ့ပုဂ္ဂိုလ်ရေးရာကိစ္စတွေနဲ့ပတ်သက်ပြီးလွတ်တော်အတိုင်းဝိုင်းနဲ့ပြည်သူတွေကြားမှာသတင်းတွေပြန့်နှံ့နေပါတယ်
မြန်မာပြည်မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုဖွဲ့တွေနဲ့မြန်မာသမ္မတတို့ကြားဖြစ်ပွားနေတဲ့ရှမ်းပြည်နယ်မြောက်ပိုင်းတွင်တိုက်ပွဲတွေကြောင့်မွန်ဂိုဖောင်ဆိုင်ဒေသခံတပေါင်းနီးပါးဟာစစ်ဘေးလွတ်ရာတရုတ်နိုင်ငံဘက်ကိုထွက်ပြေးသိမ်းရှောင်နေရပါတယ်။တိုက်ပွဲတွေနေ့စဉ်ဖြစ်ပွားနေတဲ့မွန်ဂိုဒေသတွင်ဒေသခံ4000ကျော်နဲ့ဖောင်ဆိုင်ဒေသခံ1000ကျော်ဟာတရုတ်နိုင်ငံဘက်ကိုထွက်ပြေးသိမ်းရှောင်နေရတယ်လို့သိခါသွေးရစရာတော်ဦးစင်ဟန်လာကပြောပါတယ်။ဗန်ဆိုင်ဂျူဂိုမျိုးကဒုက္ခသည်3000ကျော်ဟာလည်းတရုတ်ဘက်ခြမ်းဝမ်သေးမျိုးဘက်မှထွက်ပြေးခိုလုံနေရပါတယ်။ဒုက္ခသည်အများစုဟာတန်ပလောင်ကချင်နဲ့တရုတ်လူမျိုးတွေဖြစ်ပြီးအစိုးရဝန်ထမ်းနဲ့ဗီဒူစစ်တွေလည်းပါရှိကြောင်းဒုက္ခသည်ကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ်။စစ်ပြေးဒုက္ခသည်တွေကိုတရုတ်အစိုးရအာဏာပိုင်တွေကနေကူညီဆောက်ရှောက်ထားပါတယ်။ပြီးခဲ့တဲ့နိုဝင်ဘာ20ရက်နေ့ကစပြီးရှမ်းပြည်နယ်မြောက်ပိုင်းအတွင်းတိုက်ပွဲတွေကြောင့်အခုလိုစစ်ပြေးဒုက္ခသည်တွေနေရာကနေတင်းရှောင်နေရတာလည်းဖြစ်ပါတယ်။
နိုင်ငံရေးအပြောင်းလဲမှာတရားမျှတမှုကိုရှာဖွေခြင်းဆိုတဲ့ကချင်လူထုအလို့ယုံဆွေးနွေးပွဲတစ်ခုကိုကချင်ပြည်နယ်မြို့တော်မြကျင်းနားမြို့မှာကျင်းပဖို့အတွက်နေပြည်တော်အစိုးရအဖွဲ့ကနေခွင့်ပြုချက်မပေးခဲ့ပါဘူးဆွေးနွေးပွဲအစီအစဉ်အတွက်နှစ်လကြိုအစိုးရထံခွင့်ပြုစာတင်ထားပြီးဖြစ်ပေမဲ့အကြောင်းပြန်ခြင်းမရှိဘဲနိုဝင်ဘာလ28ရက်ပွဲစတင်တဲ့အချိန်မှကချင်ပြည်နယ်ရဲ့နေမြေအခြေအနေအရလက်တလောဆောင်ရွက်ခွင့်မပြုပါဆိုတဲ့နေပြည်တော်အစိုးရတိုက်ရိုက်အမိန့်နဲ့တားဆီးခဲ့တယ်လို့ဆွေးနွေးပွဲစီစဉ်သူတွေကပြောပါတယ်လက်ရှိဖြစ်ပျက်နေတဲ့အခြေအနေနိုင်ငံရေးစတဲ့ပြဿနာတွေကိုဆွေးနွေးပြီးအပြေရှာဖို့ဒီလိုမျိုးအလုံယုံဆွေးနွေးပွဲတွေများများလိုနေတဲ့အချိန်မှာအခုလိုပိတ်ပင်နဲ့လုံးရက်အပေါ်အစိုးရကိုမေးခွန်းထုတ်စရာတွေဖြစ်နေပြီလို့အစီအစဉ်ပါဝင်သူဦးလုံးဆောင်ကပြောပါတယ်အခုအစီအစဉ်ကိုဩစတြေးလျမြန်မာ Constitutional Project နဲ့ Community of Democracy တို့ဥဆောင်ခြင်းဖြစ်ပြီးနေပြည်တော်ရန်ကုန်စတဲ့မြို့တွေမှာခွင့်ပြုခဲ့ပေမဲ့ကချင်ပြည်နယ်မှာပိတ်ပင်ခဲ့တာလည်းဖြစ်ပါတယ်
။တင်းစီခံထားရတဲ့လယ်မြေက400ကျော်ကိုပြန်လည်ရဖို့လယ်မြေတွေမှာကျူးကျော်ဆောက်လုပ်ထားတဲ့အဆောက်အုံတွေကိုဖယ်ရှားပေးဖို့အတွက်ရခိုင်ပြည်နယ်စစ်တွေမြို့မှာနိုဝင်ဘာလ28ရက်နေ့ကလယ်ဓမာတွေဆန္ဒထုတ်ဖော်တောင်းဆိုခဲ့ကြပါတယ်။အဲ့ဒီဆန္ဒထုတ်ဖော်ပွဲကိုကြေးတော်မင်္ဒရာချိတ်ကံပြင်းနဲ့ချောင်းနယ်ရက်ကွက်တွေကလယ်ဓမ္မတရားယောကစင်ရိုးကြလန်းစုံကနေစူပောင်းယုံချိတ်ကိုခြေတက်ဆန္ဒထုတ်ဖော်ခဲ့ကြတာပါအဲ့ဒီလေယံမြေတွေအတွက်ပြည်내ဝင်းကြီးချုပ်ဦးညီဘုကနေပြန်လည်စီစစ်ဖော်ထုတ်ဖို့ညွှန်ကြားထားပြီးစီစစ်သုံးကာလမှာခြံစီယိုးမခတ်ဖို့နဲ့အဆောက်အုံတွေမဆောက်ဖို့တပ်ဆိုင်ရာကညွှန်ကြားထားတာကိုစီးပွားရေးသမားတို့ကနေခြံစီယိုးခတ်တာတွေလုပ်နေတဲ့အတွက်အခုလိုဆန္ဒထုတ်ဖော်ရတာဖြစ်တယ်လို့ကြေးတော်ယောကလယ်ဓမ္မသူဖြစ်သူဦးရန်မျိုးကျော်ကပြောပါတယ် အဲ့ဒီမြေတွေကိုတန်960ပြည့်လွန်နှစ်တည်းမှာတင်းစီခဲ့တာဖြစ်ပြီးသမရဦးတင်းစိန်ဆိုရလက်ထက်မှာဒီနယ်တာဝန်ရှိသူတွေကအဲ့ဒီထဲကမြေတချို့ကိုအကွက်ရပြီးနိစသူတွေကိုရောင်းချခဲ့တယ်လို့လဲသူကဆိုပါတယ်
ထိုင်းမြန်မာနယ်စပ်တလျှောက်မှာခိုးလုံနေတဲ့မြန်မာတိုင်းရင်းသားများကမွေးဖွားလာတဲ့ကလေးရဲ့မွေးစည်ရင်းတွေကိုလက်ရှိတက်လာတဲ့အစိုးရအသိအမှတ်ပြုနိုင်ရေးအတွက်ကြိုးပမ်းသွားမယ်လို့ထိုင်းမြန်မာနယ်စပ်အခြေစိုက်ကလေးအခွင့်အရေးကာကွယ်ဆောင်ရှောက်ရေးကော်မတီ CPPCR ကပြောပါတယ်။နယ်စပ်တလျှောက်နဲ့ကရင်ပြည်နယ်အတွင်းဝေးလံနေတဲ့ဒေသတွေမှာမွေးစည်ရင်းမရှိဘဲမွေးဖွားလာတဲ့ကလေးများစွာရှိနေပြီးကလေးငယ်များရသင့်ရထိုက်တဲ့အခွင့်အရေးတွေကိုဆုံးရှုံးနေရတာကြောင့်တရားဝင်အသိအမှတ်ပြုတဲ့မွေးစည်ရင်းရရှိအောင်လှုံ့ဆော်သွားမယ်လို့ CPPCRအဖွဲ့နဲ့အမျိုးသားလှတ်တော်ကိုယ်စားလှယ်ကအမျိုးသမီးနဲ့ကလေးသူငယ်များအခွင့်အရေးဆိုင်ရာကော်မတီအမျိုးသမီးများကွန်ရက်WON တိုင်းအဆင့်ကကရင်တိုင်းရင်းသားရေးရာဝန်ကြီးနဲ့ကရင်ပြည်နယ်ဝန်ကြီးချုပ်တို့နဲ့အတူညှိပြီးတော့မှတွေ့ဆုံဆွေးနွေးသွားမှာဖြစ်ပါတယ်
ဒထောင်းဆက်ခုနှစ်ကုနှစ်ဧပြီလ1ရက်နေ့မှာကျင်းပပြုလုပ်မဲ့ဂျာဖြတ်ရွေးကောက်ပွဲမှာမွန်ပြည်နယ်ချောင်းဆုံမဲဆန္ဒနယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်နေရာမှာဝင်ရောက်ရှင်ပြိုင်ဖို့အတွက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD
ဘဝနဲ့ရွေးချယ်ချပေးလိုက်တဲ့ကိုယ်စားလှယ်လောင်းကိုကောက်ကွက်ဆန္ဒပြရတဲ့အကြောင်းရင်းကိုတော့ဆန္ဒပြကောင်းဆောင်ဦးစံခင်းကအခုလိုပြောပြပါဗျာကျွန်တော်တို့ဒီလူကိုအခြေခံတော့ဒီမိုကရေစီနိုင်ငံဆိုတာဒီလိုမျိုးအထက်အဖွဲ့စည်းကလုပ်ပြီးချပေးအထက်အဖွဲ့စည်းကစီမံတယ်လို့ပြည်သူလူထုကခံသိဆိုတဲ့အဲ့ဒီစနစ်ဟောင်းဖြစ်ဟောင်းကိုပြန်ရောက်ရတဲ့အတွက်ဦးလေးတို့ကလည်းပြောရင်ပ Bohoka yue che pi lai de kusale lang ha myo ne ka yue che tha de lu ne a ye chin a yang kwa ha de lo mo mi ne myo ta democracy phwa chao twin yin mu u ngwe mit ka pyo ba de ကကွက်ဆန္ဒပြတဲ့ကိစ္စနဲ့ပတ်သက်ပြီးကြားဖြတ်ရွေးကောက်ပွဲအတွက်ကြွတက်ရမှုသုံးစံတရားရှိနိုင်ပေမဲ့ဘာတင်နေနဲ့လေးသားမှမဟုတ်ဘူးလို့လည်းဥငွေမြစ်ကဆက်ပြောပါဗျာ။ ကကွက်ဆန္ဒပြသူတရားလောက်ဟာကိုစလဲလောင်းကိုဒေသခံမွန်တိုင်းရနာမြရရှိရေမြို့နယ်EC စုံဖြတ်ချက်အတီးပြုတ်ပေးရေဘိုလ်၆ကန်မှုစနစ်ပပျောက်ရေးဆိုတဲ့ကြွေးကြော်တန်ပိုစတာတွေနဲ့ကကွက်ခဲ့ကြတာလဲဖြစ်ပါတယ်။၂၀၁၅ရွေးကောက်ပွဲအတွင်းချောင်းဆောင်မြို့နယ်ပြည်သူ့လွှတ်တော်မဲဆန္ဒနယ်မှာNLD
ပြည်ပေါ်တွေ့ဒေသခံNLD ဖွဲ့ဝင်တွေနဲ့အဖွဲ့ချုပ်အကြံအမြင်ကွဲလွဲမှုတွေဖြစ်ပေါ်နေတာလဲဖြစ်ပါတယ်။ဆက်ပြီးရခိုင်ပြည်နယ်ကနေထွက်တဲ့တဘာဝကျန်စာတာတွေကိုရခိုင်အမျိုးသားတွေပိုင်ဆိုင်ခွင့်နဲ့စီမံဆုံးဖြတ်ပိုင်ခွင့်ရရှိဖို့အတွက်ရခိုင်လူမှုအဖွဲ့အစည်းတွေစုပေါင်းပြီးစစ်တွေမျိုးဝန်ကဘာကွင်းကနေကြောက်ဖြူမျိုးအထိခုနှစ်ရက်တိုင်တိုင်ခရီးရှည်လူထုခ
ထွန့်ကြီးကခုလိုပြောပါတယ
်မှာလက်ရှိတောင်းနေတဲ့ကျွန်တော်တို့ဒီပြန်ကြတာလည်းအများကြီးရှိတယ်။အဲဒါကကျန်ရှိနေပြီးတော့ဒီတောင်းနေကြတယ်လည်းအများကြီးကျန်နေတယ်။ဒါပေမဲ့လက်ရှိဒီမှာအခန်းကြီးမှာဒီလိုရှိနေမှာပြန်ဆင်းနေဆုံးပါဖြစ်တာ။ဒါပေမဲ့ကျွန်တော်တို့ပေါ်ပြဖို့လိုတာလေကျွန်တော်တို့ပြန်ကြတာကိုကျွန်တော်တို့ပဲဒီမှာခံစားပြီးတော့ကျွန်တော်တို့ဒီဟာပေါ်ပြတဲ့လောက်ချင်တယ်အားကြောင့်မလို့ကျွန်တော်တို့ကညာနဲ့ပြန်ကြတဲ့ကျွန်တော်တို့ပါတာကိုရှိနေတယ်တောက်ပြကြတာလေ
။အဲ့ဒီခကြီးရှည်လူထုဆန္ဒထောက်ပါပွဲကိုလိုအောင်ပါလ21ရက်နေ့ကစိုက်တွေမျိုးဝန်ကပါကွင်းကနေနိုဝင်ဘာလ28ရက်နေ့ထိမိုက်ပေါင်း300ကျော်ဝယ်တဲ့ကြောက်ဖြူမျိုးကိုရှီတဆန္ဒထုတ်ပွားခဲ့ကြတာပါ။လက်ရှိရခိုင်ပင်နယ်ကထွက်တဲ့တဘာဝသယံဇာတတွေကိုပြည်ထောင်စုအစိုးရကပဲချက်ကွက်ထားတဲ့အပေါ်ဒေသခံတွေစီမံခန့်ခွဲခွန်ရဖို့တောက်ဆိုထားတယ်လို့ကိုထွန်းကြည်ကစပြပါတယ်။ကျွန်တ
ော်တို့
ခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခခ
ပါတယ်အခုအခါမြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ဥဆောင်တဲ့အစိုးရဟာပြည်သူကတင်မြှောက်တဲ့အစိုးရဖြစ်တဲ့အတွက်ပြည်သူတွေရဲ့ဆန္ဒကိုအလဲထားဖို့လိုတယ်လို့လည်းရခိုင်ပြည်သူတွေကပြောဆိုနေကြပါတယ်
ဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကနေမွန်ပြည်နယ်ဝန်ကြီးချုပ်နဲ့တနင်္သာရီတိုင်းဒေသကြီးလွှတ်တော်ဥက္ကဋ္ဌဒုဥက္ကဋ္ဌတို့ကိုစစ်ဆေးဖို့လိလာသုံးသပ်ရေးအဖွဲ့တစ်ဖွဲ့ကိုဖွဲ့စည်းလိုက်ပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါလေ။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရာ
ထိုင်းနေဆက်ဒေတာကနေစူးစီးထုတ်လွှင့်ပေးနေတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ကြရတာပါရှင်။